လသမဂ္ဂရဲ့လူအခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်မစ်ဆီယန်ဟီလီမြစည်းနားကိုရောက်နေတော့မနေ့ညပေါ့နော်မန္တန်ပူရိုလိုဒီရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးတော့ဒီကချင်ပြည်နယ်အတွင်းကလူအခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးကြတယ်ဆိုတော့မန္တန်ပူရိုအနေနဲ့အဓိကပေါ့နော်ဘာတွေဆွေးနွေးဖြစ်ပါလဲရှင်
ဒီကချင်ပြည်နယ်မှာရှိတဲ့လူအခွင့်ရေးဆုံးရှုံးမဲ့အခြေအနေတွေကိုကျွန်တော်တို့ပြောပြဖြစ်တယ်သူတစ်ချို့တော့ဒီ IDP ပေါ့နော်စစ်ပြေးဒုက္ခတွေစခန်းမှာရှိတဲ့စစ်ပြေးဒုက္ခတွေဒီကျေရဲ့အခြေအနေသူတို့ရဲ့စောင့်ဝင်နေအခြေအနေအဲ့ဒါတွေဒီစစ်ပြေးဒုက္ခတွေရဲ့စောင့်ဝင်နေရေးကိုဆင်ပေးတဲ့ဒီ CSO အဖွဲ့ GSP ဆိုတဲ့ Joint Strategy Team ပေါ့နော်သူတို့တွေကအဲ့ဒါကိုအဓိကပြောကြတယ်ပြီးတော့ကျွန်မကတော့ဒီ News Wing ဆင်ရေးဆောင်နေတဲ့ဒီစစ်ပွဲတွေရပ်ဖို့အတွက်မျိုးသမီးတွေလုံခြုံရေးအတွက်ပြီးတော့ဒီကုလသမဂ္ဂလူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကနေချမှတ်ထားတဲ့ဒီလုံခြုံရေးကောင်စီကနေချမှတ်ထားတဲ့ဆုံးဖြတ်ချက်အမှတ်ပေါ့နော်၃၅နဲ့တရှိနှစ်၃ရောင်လည်းလေးစားလိုက်မှာဖို့အတွက်ဒီအစိုးရကပေါ့နော်ကျွန်တော်တို့အစိုးရနိုင်ငံအစိုးရလေးစားလိုက်မှာဖို့အတွက်စိတ်တုံးပေးပါလို့ကျွန်တော်တို့ recommendation ပေးတာပေါ့ကျွန်တော်ကတော့
ဟုတ်ကဲ့မစ်ဆန်ဟီလီအနေနဲ့ပြီးခဲ့တဲ့ရက်ပိုင်းကဒီဖြစ်သွားတဲ့ဒီကွန်ပျူတာကျောင်းသားတက္ကသိုလ်ကျောင်းသားเนาะဒီတနက်နေ့ပြစ်တက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရောစုံစမ်းမေးမြန်းသွားတာရှိပါလားရှင
်ဟုတ်ကဲ့သူတော်တိညစ်ပြားဖြစ်တယ်ကျွန်တော်လည်းအဲ့ဒါပြောတယ်သူလည်းစိတ်မကောင်းဘူးလို့ပြောပါတယ်ကျွန်တော်တို့ကျွန်မလည်းပဲအဲ့ဒီ case တွေနဲ့ chart case တွေပြောကြပါတယ်သူစိတ်မကောင်းဘူးเนาะသူရဲ့ဟိုဟာစီရင်ခံစာထဲမှာ report ထဲမှာဖြစ်တော်ဖို့အတွက်ရှိပါတယ်ဆိုတာလည်းသူပြောသွားပါတယ
်ဟုတ်ကဲ့ဆိုတော့လက်ရှိဒီကချင်ပြည်နယ်အတွင်းကလူအခွင့်အရေးအခြေအနေတွေဟလာနောက်တိုင်းပွဲတွေအခြေအနေတွေနဲ့ပတ်သက်ပြီးတော့သူ့ဘက်ကရောတစုံတရာမှတ်ချက်ပေးပြီးတော့မန်နန်ပူရိုကိုပြန်ပြီးပြောသွားတာမျိုးရှိပါလားရှင
်။သူ့ဘက်ကတော့ဒီကချင်ပြည်နယ်မှာလူအခွင့်အရေးချိုးဖောက်မှုတွေကပိုပြီးတော့ဆိုးနေတယ်၊တောက်လျှောက်ဖြစ်နေတယ်ဆိုတာကိုတဲ့သူ့အနေနဲ့အဲတွေ့ရတယ်ပေါ့နော်တွေ့ရတယ်ဒါကြီးကစိတ်မကောင်းစရာပဲပေါ့နော်။အာပြီးတော့နောက်တစ်ခုကကျတော့ကျမတို့ကိုသူမေးတာတစ်ခုရှိတယ်အင်းဆိုရနဲ့အခုဆိုရရဲ့ထူချမှုဘလို့လဲပေါ့နော်ပြောတော့ကျမတို့ဖွဲ့ဒီအကုန်လုံးကမထူးဘူးလို့ပြောလိုက်တယ်ကျမကတော့ပိုးတောင်ခက်သလားလို့မြင်ပါတယ်လို့သူကအော်ပြီးတော့ဘလို့လဲတော့ဘို့ဆိုရင်ကျမတို့ CS တွေကိုသူတို့တွေနဲ့တွေ့ဖို့အတွက်ကို limit တွေအများကြီးရှိလာတယ်အဲပြီးတော့ CS တွေကိုအတိမတ်တွေ့ခြင်းကလည်းမရှိတလို့ဖြစ်တယ်ပေါ့နော်အဲ့ဒါလေးကျမတို့ပြောတယ်ပြီးတော့ကတ်တက်တွေအများကြီးရှိတယ်လို့အချင်းချင်းများမှာဆိုမျိုးပေါ်မှာလူတတတရားပြီးတော့ဖြစ်နေတာဒီဆိုရတဲ့မှာပဲဒီဟကမှာဖြစ်တဲ့ကိစ္စပေါ့နော်ချိန်မှုမှန်မှန်လိုင်းအောင်ပြတ်တတ်တယ်အခုဆိုလို့ရှိရင်ဒီចောင်းသားကိုပြတ်တတ်တယ်ပေါ့နော်ခွန်ဆောင်ကိုပြတ်တတ်တယ်ဒီကိစ္စကြီးဆိုလို့ရှိရင် NLD ကလည်းဘာမှမပြောဆိုရလည်းဘာမှမပြောဒီကိစ္စကြီးကျွန်တော်ပြောဖြစ်ပါတ
ယ်ဟုတ်ကဲ့အဲ့လိုပြောပြတဲ့အခါမှာသူဘက်ကဟိုဘာများပြန်ပြောတာရှိလဲရှင
်သူဘက်ကတော့အဲ့လိုအော်တဲ့ညီအညာကြီးကြားတယ်ပေါ့နော်ပြီးတော့မှတ်ချက်ရေးသွားတယ်ရှင်
โอเคสรุปคือกฉินปีเนี่ยจ้วงโกลาไปแล้วลุคควีนอิฉินีเนี่ยลาไปแล้วเลลาตัวได้อาคามาตูบาเสร็จหลุดตัวมั้ยอิฉินีริเนี่ยปัดตัดไปแล้วมนันปูโรก็เปล่าตัวได้มั้ยใช่ป่ะล่ะရှင
်โอเคตูจมารู้ไปได้ recommendation นี่เนี่ยคืออิฉินีริปอนเนาะอะคูผิดตาไปเบยวงก็นี่ซ่าล่ะแล้วปอนเนาะจมาบอกได้ case ติวนี่တော့อะไรอะไรอกลงอ่ะ2017ก็นี่ทีนี้ที่ผิดตาไปโหโปรไฟล์ซีซ่าอยู่นะชื่อจมารู้ไม่ตีไล่ได้หาริแล้วอายชื่อบาเรโหลไอ้โหลပြောတော့ตูอ่ะဒါဒီကိစ္စကဆက်လုပ်ဖို့အတွက်ရှိတယ်ဆိုလည်းသူပြောတယ်ပြီးတော့သူရဲ့အချင်းကစားထဲမှာလည်းထည့်မယ်ပေါ့နော်။ဒါမျိုးကပွဲတွေနဲ့ဒီလိုကိစ္စတွေကရပ်ဖို့တင်ပါတယ်ဆိုပြီးသူပြောပါတယ
်။ဟုတ်ကဲ့ဆိုတော့မန္တန်ပူအနေနဲ့ရောလက်ရှိကချင်ပြည်နယ်အတွင်းကလူအခွင့်အရေးအခြေအနေဆိုရင်ဘယ်လိုများသုံးသပ်ချင်ပါလဲရှင်
။ကချင်ပြည်နယ်ကလူအခွင့်အရေးအခြေအနေဆိုလို့ရှင်အများကြီးချိုးဖောက်ခံရတယ်လို့ကျွန်မပြောချင်ပါတယ်။ချိုးဖောက်ခံရတဲ့အခြေအနေတွေအလုံးကတော့အလုံးကြီးပါတော့ဆိုးရရယ်စက်မတော်ဘက်ကနေချိုးဖောက်တဲ့ဟာရီဖြစ်ပြီးတော့ဖြစ်ပြီးဆိုလို့ရှိရင်တရားရင်ဆိုင်တဲ့အခါမှာပဲတော့မှတရားမျှတမှုမရဘူးတရားဟိုကျူးလွန်သူကိုပြင်းထန်စွာပြစ်ပေးအရေးယူမှုမရှိတဲ့အတွက်ကြောင့်ဖြစ်တယ်ပြီးတော့အရက်ဖက်ခုံရုံးမှာစစ်ဆေးဖို့ရန်အတွက်နေရတဲ့အခြေအနေတွေဖြစ်တယ်ဆိုတဲ့ဟာတွေအများဆုံးတွေ့ရတယ်ပေါ့အဲ့ဒါကြောင့်မို့လို့အချင်းချင်းတွေမှာလူခွင့်ဆိုရှယ်မှုတွေကအများကြီးဖြစ်နေတယ်ကျမတို့တွေမသိလိုက်တဲ့ဟာတွေလည်းအများကြီးရှိနေတယ်။နောက်မှကြားလိုက်တာပေါ့နော်။ဒီဟာတွေကမဖြစ်တဲ့အရာတွေပေါ့နော်။ဉာဏ်ဆုံးရက်တဲ့အရာတွေဖြစ်တယ်ဆိုတော့သိရတာပေါ့
။ဟုတ်ကဲ့။မနန်းဘူးအခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။